ကာဇာကမ်းမြောင်ဒေသကပေါ်လစ်စတိုင်းဒုက္ခသည်တွေကိုဂျော်ဒန်၊အီဂျစ်နဲ့တခြားအာရပ်နိုင်ငံတွေကပုံမူလက်ခံပြီးတော့စစ်တပ်သင့်ဒေသကိုအသိဖြစ်အောင်ရှင်းလင်းပြလို့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဂျော်ဒန်ဘီရင်ဒုတိယမြောက်အဗ်ဒူလာနဲ့ဆက်သွယ်ပြောဆိုအောင်မှာသူ့အယူဆကိုဆွေးနွေးခဲ့တယ်လို့အီဂျစ်သမ္မတနဲ့ဒီကနေ့စကားပြောတဲ့အခါဆွေးနွေးမယ်လို့လည်းစနေနေ့ကအမေရိကန်သမ္မတအထူးလေယာဉ် Air Force 1မှာမိနစ်20ကြာသတင်းတောက်တွေနဲ့အမေးဖြေလုပ်ခဲ့ရမှာပြောခဲ့တာပါ။တဲ့တော်တွေနဲ့မင်းမြန်ကမ်းမှာပဲအရင်ဆိုရလက်ထက်ရဆိုင်ထားခဲ့တဲ့အစ္စရေးကိုပေါင်1000ဘုံးတွေပေးပို့မဲ့အစီအစဉ်ခွင့်ပြုလိုက်ကြောင်းလဲသမ္မတထရန့်ကပြောပါတယ်အစ္စရေးကိုဘုံးတွေပေးမဲ့အစီအစဉ်ကိုတော့အခုခါအပြစ်ခတ်ရဆဲထားတဲ့ဟမတ်တွေနဲ့ဂါဇာဒေသစစ်ပွဲအတွင်းအရသာထိခိုက်သေးဆုံးမှုတွေကိုရှော့ချနိုင်မှုရည်ရွယ်ချက်နဲ့ဆိုင်းငံ့ခဲ့တာပါအစ္စရေးကဝယ်ယူထားပြီးသားဖြစ်တာကြောင့်ဘုံးတွေပေးမဲ့အစီအစဉ်ဆိုင်းငံ့ထားတာကိုအဆုံးသတ်ခဲ့တာလို့လဲသတင်းတောက်တွေကိုပြောခဲ့ပါတယ်ခင်ဗျာ